NLD ပါတီဥပဒေအကြံပေးအဖွဲ့ဝင်တရားလွှတ်တော်ရှေ့နေဦးကိုနီကိုလှုပ်ကြံတပ်ဖြတ်မှုမှာထွက်ပြေးလွတ်မြောက်နေစေတရားခံတဦးဖြစ်တဲ့အောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးအတွက်သူနောက်ဆုံးခြေရာဖျောက်သွားတဲ့နေပြည်တော်မြို့တော်ဝိုက်ကိုဖမ်းဝမ်းထုတ်ပေးဖို့ဦးကိုနီရဲ့အမှုလိုက်ရှေ့နေကတောင်းဆိုပါတယ်တရားရုံးရဲ့စစ်ဆေးကြားနာချက်တွေပေါ်မူတည်ပြီးတောင်းဆိုရတာဖြစ်ကြောင်းပြောပါတယ်ပြည်ထောင်စုဝန်ကြီးဌာနကတော့အောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးနိုင်ငံကရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေကြောင်းပြောပါတယ်ဒီအကြောင်းကိုဆက်ပြီးတင်ဆက်ချင်တာပါဥက္ကဏီကိုလောက်ကြံမှုမှာပါဝင်ပတ်သက်တဲ့တရားခဏ်တွေကိုအေပီလ21ရက်တောက်ကြနေကရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာ၅ကြိမ်မြောက်အဖြစ်ရုံးထုတ်ခဲ့တာပါလောက်ကြံတပ်ဖြတ်မှုတရားခဏ်တွေဖြစ်တဲ့သနတ်သမားကြည်လင်းပူးပေါင်းကြံစည်သူတွေဖြစ်တဲ့အောင်ဝင်းစော်ဇေယျဖြိုးအောင်ဝင်းထွန်းတို့ကိုရုံးထုတ်ခဲ့တာဖြစ်ပြီးလက်နက်မှုနဲ့ပတ်သက်လို့တရားခဏ်ရဲ့ပစ္စည်းကိုရဲကသိမ်းဆီးချိန်တုန်းကရှာဖွေပုံစံမှာတက်တဲ့အဖြစ်လက်မှတ်ထိုးပေးခဲ့တဲ့တရားလူပြတက်တဲ့ဦးလှထွတ်ကိုစစ်ဆေးတာဖြစ်ပါတယ်ဒါပေမဲ့ဥက္ကဏီကိုလောက်ကြံရမှာပူပေါင်းကြံစီသူတွေကတူဖြစ်တဲ့ထွက်ပြေးလွတ်မြောက်နေစေအောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးအတွက်အောင်ဝင်းခိုင်နောက်ဆုံးခြေရာဖျောက်သွားတဲ့နေပြည်တော်နဲ့တဝိုက်ကိုဖမ်းဝမ်းထုတ်ပေးဖို့ဦးကိုနီရဲ့အမှုလိုက်ရှိနေဦးနေလာကတရားရုံးမှာထပ်မံတင်ပြတောင်းဆိုထားတယ်လို့ပြောပါတယ
်ထွက်ပြေးလွတ်မြောက်နေတဲ့အောင်ဝင်းခိုင်ကိုမူလဝရမ်းမှာပါလိစာအပြင်မှာထွက်ပြေးလွတ်မြောက်သွားတဲ့နေပြည်တော်ဗျာစီဥယျာဉ်နားမှာရှာဖွေဖမ်းဆီးဖို့ရာဒီအင်ဂျီယာဝရမ်းပစ္စည်းတော်ထပ်မထုတ်ပြီးကိုကျွန်တော်လျှောက်ပါတယ်အဲလျှောက်တဲ့ဟုတ်ဟာကိုပြလိုက်ပါတယ်ဆိုတကယ်ထွက်ပြီးဝရဲ့နေရာကိုဖမ်းဝမ်းမထုတ်ထားဘူးဒီအခွင့်မှာကျွန်တော်တို့ထွက်သူကြီးရပေါ်ပေါက်တာနေဆက်ထွက်ပေါက်ဒီလေစိတ်တရားနေပြီးတော့အဝင်းခံရထွက်ပြေးလွတ်မြောက်ခြင်းမရှိသေးဘူးဆိုတဲ့ထွက်သူကြီးကိုတရားရုံးမှာတက်ဆိုင်ရရဲအရာရှိရနေပြီးတော့ထွက်သူကြီးပြေးတော့ပါတယ်ဒါကြောင့်မို့လို့တရားရုံးဆက်ဆိုချက်ညာအရာတော့ဒီထဲမှာရှိနေတယ်ဆိုတဲ့အချက်လက်ကတော့ပေါ်ပေါက်နေပါတယ်ဒါပြီးနဲ့သဘောအဆင့်ပြောမယ်ဆိုလို့ရှိရင်အခုလည်းမတင်ငင်ရဲ့အဲ့ဒီဆိုင်အားလုံးရတဲ့ခွက်ရဆောင်ရမှာအခုလည်းမတင်ငင်ရဲ့ဆောင်ရခဲ့တာမရှိဘူ
းနေပြီးတော့တဝိုက်ဖန်ဝန်းထုတ်ပေးရေးတောင်းဆိုချက်ကိုအရင်တရားခွင်တုံးကပယ်ချခဲ့တာပါတရားခံပြေးမှုကိုရာဇဝတ်မှုကျင့်ထုံးပုံမှန်912အရာတရားရုံးကစစ်ဆေးရမှာလိုအပ်ချက်တွေရှိနေပြီးပြင်ဆင်မှုလုပ်ပေးဖို့ရှေ့နေဦးနေလာကတရားရုံးကိုတင်သွင်းထားပါတယ်ရာဇဝတ်ဆိုင်ရာပြင်ဆင်မှုထဲမှာနေပြည်တော်တဝိုက်ဖန်ဝရန်သစ်တစ်ခုထုတ်ပေးရင်းနဲ့နောက်ထပ်တရားခံတွေပေါ်ထုတ်နိုင်ရေးတရားရုံးမှာစုံစမ်းစစ်ဆေးနိုင်ဖို့လိုအပ်တဲ့အထောက်အထားတွေတရားရုံးကိုတင်သွင်းဖို့ဆိုတဲ့ကိစ္စတွေပါဝင်ပါတယ်ဒါပေမဲ့တရားခံအောင်ဝင်းခံကိုဖမ်းမိနိုင်ရေးအတွက်နိုင်ငံကရဲတပ်ဖွဲ့ Interpol နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဒူရဲမှူးကြီးတင်ဝင်းကပြောပါတယ်
။စဖွဲ့ဟိုပြည်တဲ့သုံးကတွေကကျွန်တော်တို့ကသူ့ရဲ့ biography နဲ့အားလုံးတော့ပြည်နယ်တိုင်းအားလုံးကိုဖြန့်ထားတယ်လေ။အဲဒီမှာ Interpol မှာလည်းအားလုံးပို့ပြီးတော့ဆောင်ရွက်နေတာပဲ။အဲ့ဒီချိန်နေပါပဲ။အခုလက်ရှိတော့ဆောင်ရွက်ဆဲလို့ပဲသိထားပါ
။နိုင်ငံတော်အတိုင်ပင်ခံရိုးညွန်ကြားရေးမှူးချုပ်ဦးစော်ထီကတော့အောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးလှုပ်ဆောင်ချက်နောက်ဆုံးအခြေအနေကိုပြောပါတယ်။
နှစ်ပိုင်းရှိတယ်ဗျနှစ်ပိုင်းကတော့ဒီပြစ်မှုပါဝင်ပတ်သက်လို့ရေစုံစမ်းစစ်ဆေးတဲ့ရဲအလုံငန်းပေါ့ရဲလုံငန်းကရဲလုံငန်းလုပ်ပြီးသွားတယ်လုပ်ပြီးသွားပြီးတော့ဒါတရားရုံးတင်နဲ့ဆင်းရောက်သွားတယ်အဲတော့ရဲလုံငန်းမှာတခုကြံတာပါလဲဆိုတော့အောင်ဝင်းခိုင်ခံစီရမယ့်တခုကြံတယ်အောင်ဝင်းခိုင်ကိုမိဖို့လိုတယ်ပေါ့နော်မိဖို့အတွက်လည်းရဲတပ်ဖွဲ့ကအကျိုးစားပြီးဆောင်ရွက်နေတယ်နိုင်ငံတကာရဲတပ်ဖွဲ့နဲ့ချိတ်ဆက်ပြီးတော့ဒီလိုဆောင်ရွက်နေတယ်မိသားပြီးသားလူတွေကတော့သူ့ကိုယ်တွေကခိုက်တဲ့နေတဲ့
ဥက္ကဏီကိုလှုပ်ကြံမှုမှာပါဝင်တဲ့ကြည်လင်းအောင်ဝင်းစော်ဇေယျဖြိုးအောင်ဝင်းထွန်းတို့ကိုပြစ်မှုကြီးအမှတ်45မြင်းဆောင်2016ရာဇဝတ်ကြီးပုံမှတ်320 34 212တွင်နဲ့တရားစွဲဆိုထားပြီးတနသမားကြည်လင်းနဲ့အောင်ဝင်းစော်တို့ကိုပြစ်မှုကြီးအမှတ်46မြင်းဆောင်2019လက်နက်ဥပဒေပုံမှတ်19စာလုံးဂါကြီးတွင်နဲ့တရားစွဲဆိုထားပါတယ်ဥက္ကဏီကိုလှုပ်ကြံတပ်ဖြတ်မှု6ကြိမ်မြောက်ရုံးချင်းကိုတော့အေပီလ28ရက်နောက်တစ်ပတ်တောက်ကြနေ့မှာထပ်မံစစ်ဆေးမှာဖြစ်ပါတယ်။ရှင်းနေဥက္ကဏီဟာအင်ဒိုနီးရှားနိုင်ငံကအကြီးတန်းခေါင်းဆောင်မှုလေးလာရေးခီးစဉ်အပြီးဇန်နဝါရီလ29ရက်ညနေပိုင်းကရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုအရောက်မှာတနသမားကြည်လင်းရဲ့အနီးကပ်ပြစ်ခတ်လှုပ်ကြံခံရပြီးနေရာမှာတင်တည်ဆုံးခဲ့ရပါတယ်ခင်ဗျာ။